ဒီအဆိုကိုရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်နယ်လွှတ်တော်အမတ်ဦးအောင်ဝင်းကပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်၄ဦးကထောက်ခံဆွေးနွေးပြီးအတည်ပြုဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်။
ဒီပြဿနာတွေကိုကျွန်တော်တို့ရခိုင်ပြည်နယ်မှာအများဆုံးဒီပြဿနာတွေကိုမဖြေရှင်းပေးနိုင်ဘူးဆိုရင်ရခိုင်ပြည်နယ်ရဲ့ဖော်ပြတိုးတက်မှုကလည်းမရှိသလောက်ပဲကျွန်တော်တို့ပြောရမှာဖြစ်တယ်။အဲဒါကြောင့်ပြည်တွင်းမှာအမှန်တကယ်ရှိနေတဲ့ဒီလေယာဉ်မြေတွေအများကြီးကျွန်တော်တို့အခုဆိုနှစ်နှစ်သုံးနှစ်လောက်မှာတပြုတ်တယ်မှာအမှုရာနဲ့ရှိပြီးရှိရတယ်။အဲ့ဒီအမှုတွေကဘာမှဖြေရှင်းချက်မရှိပဲမလုပ်ပဲပြစ်ပယ်ထားကြတယ်။ဂရုမစိတ်လို့ဖြစ်နေကြတယ်။သက်ဆိုင်ရာပြည်နယ်အစိုးရများအဖွဲ့အစည်းအခုရှိမှာပြဿနာတွေကိုလိုက်လံပြီးဖြေရှင်းတာတွေရှိတယ်။ဒါမှမဟုတ်ကျွန်တော်တို့ဖြေရှင်းမှုကလွန်အားနေတယ်လို့ကျွန်တော်တို့မြင်တယ်။
ရခိုင်ပြည်နယ်အတွင်းလေယာဉ်လုပ်ငန်းနဲ့မိခိုလုတ်ကင်နေကြတဲ့လူဦးရေက80ရာခိုင်နှုန်းလောက်ရှိပြီး1988ခုနှစ်နောက်ပိုင်းတမရော်အပါအဝင်ဌာနဆိုင်ရာတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကသိမ်းဆည်းခဲ့တာလို့သိရပါတယ်။လက်ရှိအချိန်ထိရခိုင်ပြည်နယ်ကလယ်သမားတွေဟာလယ်မရှိတဲ့လယ်သမားများလာတာအပြင်အောက်ခြေအဆင့်ဆင့်မှာမတရားငွေကြေးတောင်းခံမှုတွေဟာဒီနေ့အချိန်ထိရှိနေဆဲဖြစ်ကြောင်းလဲလွတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်လှကျော်ကအခုလိုပြောပါတယ်
။ဌာနအစည်းကြီးတို့ရဲ့ရန်ကုန်မြို့ရဲ့အတွက်နဲ့သုံးပြုထားတဲ့နေရာမြေကကိုဒီစားချငါရဲထောက်ပံ့တို့ကိုလည်းပြည့်ချင်နေရစေဖြစ်ပါတယ်။ဒီလူကိုဘဟုပြုပြီးရွေးရှိတင်တော့တဲ့ရေဒီအုပ်ချုပ်ရေးမှူးတို့ရဲ့အတတူအတွက်ကိုပေါ်ဆောင်ပြီးပြုလုပ်လာတာမျိုးကိုလည်းပြည့်ချင်လာရပါလိမ့်မယ်။
ရခိုင်ပြည်နယ်ကလေယာဉ်မြေပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းမှုမပေးနိုင်ခြင်းရဲ့အဓိကအချက်ဟာတရားဥပဒေစိုးမိုးမှုအားနည်းခြင်းကြောင့်ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဦးကျော်လွန်ကပြောပါတယ
်။ပြည်နယ်အတွင်းမှာဖြစ်ပွားမှုအများဆုံးပြဿနာကတော့လေယာဉ်မြေနဲ့အခြားမြေများကြောင့်ဖြစ်ပွားသည့်ပြဿနာများသာဖြစ်ကြပါပါတယ်။ဒီလိုမြေယာပြဿနာဖြစ်ပွားရခြင်းအကြောင်းအရာ20ချက်ကြောင့်ကျွန်တော်လေ့လာတွေ့ရှိရပါတယ်။တိအချက်ကမြေယာဥပဒေမြောက်ပြဿနာမှုမရှိရဲ့နံပါတ်2အချက်ကမြေယာဥပဒေများကိုလက်ခံကျင့်သုံးနေကြသောမြေစင်းဥစည်းဌာနနှင့်သက်ဆိုင်ရာဝန်ထမ်းများဒေသအောက်ချုပ်ရေးအာဏာပိုင်များနှင့်တရားရုံးဝန်ထမ်းများကလက်မဲ့လိုက်ယူမှုမြောက်ပြနေရဲ့အဲ့ဒီ2အချက်ဟာအဲ့ဒီလိုဖြစ်နေတာကိုရှုံးပြီးပြောရရင်တရားဥပဒေစိုးမိုးမှုမရှိရဖြစ်ကြောင်းလေ့လာတွေ့ရှိနေရပါတယ်
။ဒီနေ့လွှတ်တော်မှာရခိုင်ပြည်နယ်ကလယ်သမားတွေကိုလယ်ယာမြေပြန်ပေးဖို့အဆိုတင်တာကိုကန့်ကွက်မဲ့သူမရှိခဲ့ဘူးလို့ရခိုင်ပြည်နယ်လွှတ်တော်ဥက္ကရာဦးထိန်လင်းကအခုလိုပြောပါတယ်။
ဘာလို့ဒီလိုရှိနေလဲ။ဒီလိုပြောနေတာဆရာကဘာလို့မှပြန်လို့တော့ကိုယ်လည်းကိုယ့်အောင်ရဲ့ဆိုဖြစ်တဲ့။ဒါပြန်ပြောရရင်ရှိတော့လည်းအရင်ချမ်းမြေဆိုင်ရာပြဿနာများကိုကုလိုမျိုးနဲ့ပြီးကြများစွာဖြေရှင်းပြပါ။ဒီနေ့ဆွေးရတာတိုင်းပြည်ကြောင်းဆိုအတင်းချက်ကြောင်းခေညာအပ
်ရခိုင်ပြည်နယ်မြေယာအသုံးချမှုစီမံခန့်ခွဲရေးကော်မတီကဖြေရှင်းဆောင်ရွက်နေတဲ့လေယာဉ်မြေပြဿနာအမှုပေါင်း212မှုရှိပြီးအဲ့ဒီအထက်ကပြီးခဲ့တဲ့မေလအထိ16မှုလောက်ကိုသာပိုင်ရှင်တွေလက်ထက်ပြန်လည်ပေးအပ်နိုင်ခဲ့တာဖြစ်ပါတယ်။ဖြေရှင်းမှုကျန်နေသေးတဲ့အမှုပေါင်း132မှုရှိနေတယ်လို့လည်းသိရပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာတမတော်ကတင်စီထားတဲ့လေယာဉ်မြေအချို့ကိုတောင်သူတွေလက်ထက်ပြန်လည်ပေးအပ်ခဲ့ပြီးဖြစ်ပေမဲ့အဲ့ဒီအထက်ကလေယာဉ်မြေထက်ဝက်နီးပါးလောက်ဟာတောင်သူတွေလက်ထက်ကိုအမှန်တကယ်ရောက်ရှိလာခြင်းမရှိသေးပဲတက်နဲ့အကျိုးတူပူပေါင်းလှုပ်ဆောင်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့လက်ထဲမှာရှိနေသေးကြောင်းလဲသိရပါတယ်ခင်ဗျာ။